ကျမဆူမမရှင်ကယောဂါကိုဗစ် -19 ရခိုင်မှာပြည်တွင်းကူးစက်မှုဖြစ်ပွားနေချိန်အချိန်နဲ့တပြေးညီသတင်းချက်လက်တွေနားဆွင့်နိုင်မှုရေဒီယိုအသံဖမ်းဆက်တွေဒုက္ခသည်စခန်းနေစီရခိုင်ကူညီရေးအဖွဲ့တွေကအရောက်ပေးပို့နေကြတဲ့အကြောင်းပြောပြပေးကြပါတယ်။ကမ္ဘာကယောဂါကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ပိုးပြည်တွင်းကူးစက်မှုတွေကရခိုင်ပြည်နယ်စစ်တွေမြို့နယ်မြောက်ဦးမြို့နယ်နဲ့တခြားမြို့နယ်တွေမှာကူးစက်သူတွေရာခိုင်နှုန်းရှိလာချိန်မှာပဲအထူးသဖြင့်စစ်ဘေးနဲ့ရင်ဆိုင်ပြီးအိုးအိမ်ဆွန့်ခွာပြေးနေကြရတဲ့တသိန်းကျော်တဲ့ရခိုင်ဒုက္ခသည်တွေဒေသအာဏာပိုင်တွေရဲ့အမိန့်ကြေညာချက်တွေစစ်မှားရေးဝန်ကြီးဌာနရဲ့အရေးပေါ်ထုတ်ပြန်ချက်တွေအချိန်နဲ့တပြေးညီသိရှိနိုင်ရေးကအရေးကြီးလာနေတာပါ။ဒါကြောင့်စစ်ဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့ရခိုင်လူမှုအဖွဲ့နဲ့အလှူရှင်တွေဘက်ကနေဒုက္ခသည်စခန်းတွေစီကိုရေဒီယိုအသံဖမ်းဆက်တွေအရောက်ပေးပို့နိုင်အောင်စီစဉ်နေကြပါတယ်လို့ရခိုင်တိုင်းရင်းသားမျိုးနယ်များ CUIC ရဲ့အတွင်းမှုကိုစောစောထုံးကပြောပြပါတယ
်။တရင်အချင်းနဲ့များရှိနေတဲ့ကြောင့်မို့လို့ပြည်သူလူထုမှမမဲ့တရင်တွေမပြည့်စုံတဲ့တရင်တွေအများကြီးဖြစ်နေတာပေါ့။အဲဒါကြောင့်မို့လို့ကျွန်တော်တို့ကဒီတရင်အချင်းတွေကိုသိရှိနေဖို့အတွက်အရေးကြီးတာပေါ့လေ။ဟိုကျွန်တော်တို့ကဘာဖြစ်ဒီရှိနေတဲ့အချင်းတွေမျိုးနဲ့တရင်အချင်းတွေရရှိတော့စူးစမ်းကြမယ်။ဆိုပြီးတော့မှဒီရေဒီယိုလိုက်တွေ information အစီအစဉ်ကိုလုပ်တာဖြစ်ပါတယ်။ဒီပြည်တွင်းကထုံးလွှင့်တဲ့ဟာတွေရောပြည်ပထုံးလွှင့်တဲ့ဟာတွေရောဒီကိုလာသောတရင်နဲ့ဆက်လို့ရှိရင်ဒီရေဒီယိုရရှိတဲ့တရင်တွေကိုဟိုဒီ mainstream media တွေကတော့လကောက်ပေါ့နော်။ဒီ broadcast media တွေကတော့လကောက်။တရင်အချင်းတွေရရှိပြီးတော့မှသူတို့အနေနဲ့စဉ်းစားနိုင်အောင်ပေါ့လေနော်။အဲဒီအထူးသဖြင့်အမားတို့ BOA တို့ BBC တို့ RF တို့ပေါ့လေ။ဒါတွေကကျွန်တော်တို့စီမှာနားထောင်တာများပါလေဗျာ။အများတွေခါကြတော့လေကျွန်တော်တို့ပါတခု request လုပ်ချင်နေဆိုတော့ဒီ copy နဲ့ပတ်သက်ပြီးတော့ဒီ line နဲ့ပတ်သက်တဲ့တရင်အချင်းတွေကိုရှင်းရှင်းများများထုတ်လင်းပေးစေချင်ပါသေး
။ဒုက္ခသည်စခန်းတွေနဲ့ဒေသခံပြည်သူတွေစီကိုဒီလို radio တန်လင်းချက်တွေအပြင်တယ်လီဖုန်းတွေနဲ့ပါဆက်သွယ်ပြီးတရင်ချက်လက်တွေပေးဖို့နိုင်အောင်ရခိုင်လူငယ်တွေနဲ့ရခိုင်လူမှုဖွဲ့တွေကဗတ်ပေါင်းစုံကနေစူးစမ်းပေးနေကြပါတယ်လို့ကိုစောစောထုံးကပြောပါတယ
်။ဒီဖက်မှာလည်းကျွန်တော်တို့ကဒီ IDP camp တွေကိုပုံနဲ့ဆက်သွယ်ပြီးတော့မှဒီအချိန်လေးပြသနေတာရှိပါတယ်။ဒီဖက်ကလည်းဖုန်းတွေနဲ့လည်းပြီးတော့မှလည်းလည်းမိတယ်လို့ပြောဒီဖက်ကလည်း radio ကနေနားထောင်အဲဒီဖက်မှာလည်းပဲဒီ internet ဖို့ရရှိဖို့ကိစ္စတွေကိုဆက်ပြီးတော့စူးစမ်းပေါ့။ပဲစုံတောင်းဆုံးကပေါ့နော်။ဒီတရင်ချက်နဲ့ရရှိတဲ့ပြည်သူတွေကိုရရှိနိုင်အောင်ဆိုပြီးတော့မှစူးစမ်းဖို့ရှိပါတယ်။အဲလောလောဆယ်အထိကျွန်တော်အစီအစဉ်မှာကတော့ဒီ radio အလုံးတစ်ထောင်ပေါ့နော်။ဒီမြှောက်သခင်100လောက်မှာတော့သခင်တစ်ခုကိုအနည်းဆုံး3လုံးကြားလောက်ရရှိနိုင်အောင်ဆိုပြီးတော့မှကျွန်တော်တို့ဒီအစီအစဉ်ကိုစီစဉ်တာဖြစ်ပါတယ်။လောလောဆယ်အရှင်အထိကကျွန်တော်တို့မှာတာရိစီဖွေးရဲ့မတိထေဝင်ငွေနဲ့အလုံး100ပေါ့နော်။အဲနောက်ထပ်အလူရှင်တွေစီကအလုံး300ရရှိထားပါတယ်ကွာ။အဲအဲ့ဒါကိုကျွန်မနေ့ဖက်တပတ်ခါလောက်ဆိုရင်ပေါ့နော်ဒီ PC တွေဝေပြီးတော့မှစီတွေကိုပို့မှဖြစ်ပါတယ်။ဒီစီတွေကနေပြီးတော့မှတစ်ဆင့်ပေါ့နော်။တခြားမျိုးနဲ့တိတိမှရှိနေတဲ့ IDB camp တွေကိုဖြန့်ဝေတော့ဖို့ရှိပါတယ်။ဒီ radio အလုံး90ကတော့ပုံနှကြောနဲ့ကြောက်တော့မျိုးတွေကစခဲ9ခုကိုရရှိတော့ဖြစ်ပါတယ်ကွာ
။အခုလိုရခိုင်ပြည်နယ်မှာလူပေါင်းများစွာအတွက်အသက်အန္တရာယ်ရှိတဲ့ကမ္ဘာကယောဂါဆက်ရောက်နေချိန်အစိုးရအဘော်မဟုတ်တဲ့မှန်ကန်တဲ့သတင်းချက်လက်တွေစနစ်ကျတဲ့ကူးစက်မှုကာကွယ်ရေးပညာပေးမှုတွေကိုပြည်သူအများသိရှိနိုင်အောင်အင်တာနက်လိုင်းတွေကိုအဓိကထားဖွင့်လှစ်ပေးပါလို့လူလက်စွာထုတ်ဖော်ပြောဆိုခွင့်အတန်ရဲ့သူတေသနာရေးရာမှုကိုရဲဝေဖြူအောင်ကတောင်းဆိုပါတယ
်။နံပါတ်1ကတော့ကျွန်တော်တို့တွေကဒီအင်တာနက်ကိုဖွင့်ပေးဖို့လိုအပ်ပါတယ်။အင်တာနက်ကိုဖွင့်ပေးခြင်းအဖြစ်ပြည်သူတွေကကျန်းမာရေးနဲ့ပတ်သက်တဲ့သတင်းတွေကိုလည်းလက်ကူရှာလို့ရတယ်။ဒီ5ဘာလို့ဘာလို့ကနေပြီးတော့မှကျန်းမာရေးဝန်ကြီးဌာနတို့အစိုးရတွေကနေပြီးတော့သတင်းစနစ်တွေပို့ပေးနေရှိတယ်။ရခိုင်ပြည်သူပြည်ထောင်မှာပလောက်ဝမှာရှိတဲ့ပြည်သူတွေရဲ့ဒီအင်တာနက်လိုမျိုးပုဂ္ဂလိကသတင်းမီဒီယာတွေရှိတဲ့ channel တခုကတခုဒီတော့လည်းကြောင်းဖြစ်ပါတယ်။အင်တာနက်ကလည်းလို့ရှိရင်အခြားရွေးပြား Facebook နဲ့ပုဂ္ဂလိကသတင်းတွေကိုကျွန်တော်ကရှာပြီးတော့ဖတ်လို့ရတယ်။အဲ့ဒီခါမှသာလေအပြည်သူတွေအနေနဲ့မှတ်မှတ်ကြည့်နေမှတ်တာစဉ်းစားဆုံးဖြတ်လို့ရမှာလို့ထင်ပါတယ်။
ရခိုင်ပြည်နယ်ထဲမှာအထူးသဖြင့်စစ်တွေမြို့တဲ့ဩဂုတ်လ16ရက်နေ့ကနေစလို့နေ့စဉ်ရက်ဆက်ဆိုသလိုလူအများအပြားကူးစက်ခံရတဲ့အခြေအနေဖြစ်လာနေတဲ့အတွက်ညမထွက်ရအရေးပေါ်အမိန့်ထုတ်ပြန်ထားသလိုရခိုင်ပြည်နယ်ထဲကိုဒီသတင်းပတ်ထဲခီးသွွားလာရှိခဲ့တဲ့သူတွေစီမှာယောဂါပိုးရှိမရှိစစ်ဆေးတာလိုမျိုးပြည်သူများကြားထပ်ပြီးတော့ယောဂါပိုးကူးစက်မှုမပြတ်ပွားရအောင်လို့သက်ဆိုင်ရာဒေသအာဏာပိုင်တွေနဲ့ကျန်းမာရေးဝန်ကြီးဌာနကအရေးပေါ်အစီအမံနေနဲ့ဆောင်ရွက်နေပါတယ်ရှင်။ကျွန်မဆုမမ